အင်ဒိုနီးရှားနိုင်ငံဆူလာဝက်စီကျွန်းမှာဒီနေ့အင်အားဖြင့်ငလျင်တွေလှုပ်ခတ်ရာကအနည်းဆုံးလူတဦးသေဆုံးပြီးအိမ်တွေလည်းပျက်စီးကုန်ပါတယ်။ငလျင်နှစ်ချိန်လှုပ်ခဲ့တဲ့အထက်မှာအားအပြည့်ဆုံးဖြစ်တဲ့အင်အား 9.5 ရှိတဲ့ငလျင်ကတော့ဆူလာဝက်စီကျွန်းပေါ်ကဒွန်ဂလာမြို့ရဲ့အရှိမြောက်ဘက်35မိုင်လောက်အကွာမြေရောက်6မိုင်လောက်အနက်ကိုဗဟိုပြုလှုပ်ခတ်ခဲ့ကြောင်းအမေရိကန်ဘူမိဗေဒတိုက်တိုက်စခန်းကပြောဆိုခဲ့တာပါ။ငလျင်ကြောင့်အိမ်များပြားပြိုကျခဲ့ကြောင်းလည်းဒေသခံကပ်ဘေးအန်ဒီအကူအညီပေးရေးဌာနတာဝန်ရှိသူတို့ကိုကပ်ပြီး AP သတင်းကဖော်ပြပါတယ်။အစောပိုင်းမှာငရင်တန်ခံခဲ့ရတဲ့ရွာ900ကအချက်လက်တွေကိုစုဆောင်းရမှာအခက်အခဲတွေကြုံနေရချိန်မှာပဲနောက်ထပ်ငရင်ထပ်လုပ်ခဲ့တာဖြစ်ပြီးလူတွေထိတ်လန့်နေကြထွက်ပြေးခဲ့ကြရကြောင်းလည်းပြောဆိုခဲ့တာပါ။ငရင်ကြောင့်ဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ပေမဲ့ပြန်လည်ရုပ်သိမ်းခဲ့ပြီးနောက်မှာပဲဆူနာမီရေလိုင်းတန်ခံခဲ့ရတာကြောင့်အိမ်တချို့လည်းရေနောက်မျောပါသွားခဲ့တဲ့အကြောင်းအင်ဒိုနီးရှားကပ်ဘေးတန်ရောပါရေးအေဂျင်စီရဲ့ပြောခွင့်ရဆူတိုပိုပါဝိုနဂိုဟိုကပြောဆိုခဲ့ပါတယ်။ကနဦးစင်ခန်းစားရိယဒီနေ့စောရင်းမှာလှုပ်ခတ်တဲ့ပြင်းရ 6.3 ရှိတဲ့ငရင်ကြောင့်လူတူးတည်ဆုံးဆယ်ဦးထက်မနည်းတန်ရပြီးဒါဇင်နဲ့ချီတဲ့အိမ်တွေလည်းပျက်စီးခဲ့ပါတယ်။ပစိဖိတ်သမုဒ္ဒရာတွေကမိတော်နေတဲ့ငရင်ကျော်တွေရှိရာဒေသမှာတည်ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာမကြာခဏငရင်တန်ခံရလေရှိပါတယ်။2004ခုနှစ်ဒီဇင်ဘာလတဲမှာတော့အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းဆူမထရာကျွန်းကမ်းလွန်ကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ပြင်းရ 9.3 ရှိတဲ့ငရင်ကြောင့်ဆူနာမီရေလမ်းကြီးတွေဖြစ်ပေါ်ခဲ့ပြီးဒေသတွင်းနိုင်ငံပေါင်းတစ်ဒါဇင်လောက်မှာလူပေါင်း2,300လောက်လည်းသေဆုံးခဲ့ရပူပါတယ်။